နိုင်ငံမဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥဆိုင်ရာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ကမ္ဘာကြီးဖူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုံ့ဆော်မဲ့အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့တာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်ရေးထက်ကြွလှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မဒရစ်ညီလာခံကကမ္ဘာကြီးဖူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖန်လောင်ရင်တန်းငွေထုတ်လွှင့်မှုကိုအလင်းမြန်ဖျက်တောက်ဖို့သိပ္ပံပညာရှင်တွေရဲ့အကြံပေးချက်ပေါ်ကမ္ဘာနိုင်ငံတွေအနေနဲ့စူပေါင်းလိုက်နာဖို့ဘယ်လောက်ထိဆန္ဒရှိသလဲဆိုတာကိုစမ်းသပ်တဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မဒရစ်ညီလာခံအတွင်းအရေးပေါ်လှုပ်ဖို့လိုအပ်နေတာတွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်မဟုတ်ဘဲသဘောအသင့်တင်ရှိတဲ့ကြေညာချက်တစ်ခုထုတ်ပြန်နိုင်ဖို့အစိုးရပိုင်းကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အဲဒါကတော့ရာသီဥပြောင်းလဲမှုကိုတိုက်ဖျက်ဖို့အတွက်လက်ရှိရှိနေတဲ့ဖန်လုံရင်တန်းငွေထုတ်လွှင့်မှုကတိပြုချက်တွေနဲ့2015 Paris သဘောတူညီချက်မှာရခဲ့တဲ့အပူချိန်ရည်မှန်းချက်ကွာဟမှုကိုဆွေးနွေးညှိနှိုင်းသွားကြဖို့ဖြစ်ပါတယ်။ဘူမျိုးဆက်နိုင်ငံတွေတော်များများနဲ့ပတ်ဝန်းကျင်ထိန်းသိမ်းဆောင်လျှောက်ရေးတက်ကြွလှုပ်ရှားသူတွေကတော့ဖန်လုံရင်တန်းငွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတိုင်းပြည်တွေအနေနဲ့ရဲရဲတင်းတင်းကတိကဝတ်ပြုဖို့အရေးကြီးတယ်ဆိုတာပို့ပြီးတော့ရှင်းရှင်းလင်းလင်းဖော်ပြပေးဖို့လိုလားနေကြတာဖြစ်ပါတယ်ခင်ဗျာ။